ီးခဲ့တဲ့ထွေထွေရွေးကောက်ပွဲမှာအမျိုးသားလူငယ်ကွန်ရက်ကပြည်နယ်နဲ့တိုင်းဒေသအကြီးအသီးတွေကလူငယ်1100ကျော်နဲ့မဲယုံပေါင်း940ကျော်ကိုစောင့်ကြည့်ခဲ့တာဖြစ်ပါတယ်။သူတို့အဖွဲ့လေးလာတွေ့ရှိခဲ့တာတွေကိုရန်ကုန်မြို့ဘုံအောင်ကျော်လမ်းမှာရှိတဲ့နယူအေယာဟိုတယ်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။2015ရွေးကောက်ပွဲမှာမြို့သားလူငယ်ကွန်ကရက်စောင့်ကြည့်လေးလာချက်အရ68ရာခိုင်နှုန်းပွင့်လင်းမြင့်သာမှုရှိခဲ့တယ်လို့မြို့သားလူငယ်ကွန်ရက်ရွေးကောက်ပွဲစောင့်ကြည့်လေးလာရေးစီမံကိန်းဒါရိုက်တာကိုမိုးသွေးကပြောပါတယ
်။ဆိုတော့ရွေးကောက်ပွဲတစ်ခုလုံးရဲ့ပွင့်လင်းမြင့်သာမှုကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့လေးလာစောင့်ကြည့်ရဲ့စောင့်ကြည့်မှုတွေအရဆိုလို့ရှိရင်68ရာခိုင်နှုန်းတိဒီကောင်တော့ရွေးကောက်ပွဲကပွင့်လင်းမြင့်သာမှုရှိတယ်ဆိုတော့ကျွန်တော်တို့တွေ့ခဲ့ရတယ်။ဆိုတော့ကျွန်တော်တို့ခုနကတော့ဒီ checklist တွေကျွန်တော်တို့အထက်ကမေးရုံနေတဲ့ရုပ်ယူသွားခွင့်ရတယ်လေးလာစောင့်ကြည့်ခွင့်ရတယ်။ပါတီကိုယ်စားလှယ်တွေရဲ့ပါဝင်မှုကလည်းအရေးကြီးတယ်လို့ကျွန်တော်တို့ယူဆတယ်။ဘာလဲဆိုတော့ပါတီဒီကနေဝင်ရောက်ရှင်းပြန်ကြတဲ့အမတ်တရားတွေမှာသူတို့ကိုယ်စားလှယ်တွေကိုမေးရုံတွေမှာထားကြတယ်။ဆိုတော့သူတို့ကိုယ်စားလှယ်တွေရှိတဲ့အကြောင်းကိုတောင်းတရားကိုမတမာမှုဖြစ်ဖို့တစ်ဖက်နဲ့တစ်ဖက်ပြန်ပြီးတော့ထိန်းချိနိုင်တယ်ဗောနော
်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမေးရုံစောင့်ကြည့်ရေးနဲ့မေးရုံလုပ်ငန်းတွေမှာလူငယ်တွေပါဝင်မှု85ရာခိုင်နှုန်းကျော်ရှိခဲ့ပြီးဝင်ရောက်ရွေးခန့်ခဲ့တဲ့ကိုယ်စားလှယ်6000ကျော်ထဲမှာလူငယ်ကိုယ်စားလှယ်လောင်း900ကျော်သာပါဝင်ခဲ့တဲ့အတွက်နည်းနေကြောင်းအစီရင်ခံစာမှာပေါ်ရှိပါတယ်။ဒါအပြင်သူတို့အဖွဲ့စောင့်ကြည့်လေ့လာခဲ့တဲ့မဲယုံပေါင်း940ကျော်မှာမဲယုံမှုတွေနဲ့ဝန်ထမ်းတွေဟာပါတီတစ်ခုခုအတွက်ဘက်လိုက်ဆောင်ရွက်တာမျိုးမရှိခဲ့ကြောင်းလည်းပေါ်ရှိပါတယ်။အမျိုးသားလူငယ်ကွန်ကရက်ကရွေးကောက်ပွဲမတိုင်ခင်ကြိုတင်မဲပေးတဲ့လုပ်ငန်းစဉ်မဲပေးခွင့်ရှိသူစီရင်ပြုစုထုတ်ပြန်တဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးလည်းတွေးရှိချက်တွေကိုအစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။ပြည်တွင်းမှာရွှေ့ပြောင်းနေထိုင်ပြီးအလုတ်လုတ်ကန်ကြသူတွေအနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရဖို့ကြိုးပမ်းရမှာအခက်အခဲတွေရှိခဲ့တယ်လို့ကြိုတင်မဲပေးခွင့်ရှိတဲ့စီကံသတ်မှတ်ချက်တွေနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းအဖွဲ့ဝင်တွေနဲ့မဲဆန္ဒရှင်တွေမှာသိရှိမှုအားနည်းခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲဆန္ဒနယ်330တဲက9မြို့နယ်မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့အတွက်အဲ့ဒီမဲဆန္ဒနယ်တွေမှာနေထိုင်တဲ့မဲဆန္ဒရှင်တွေအနေနဲ့မဲပေးခွင့်ဆုံးရှုံးခဲ့ကြပါတယ်။ဒါအပြင်လုံချုံကြီးနဲ့တွာလာကြီးခက်ခဲတာကြောင့်ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေမရောက်ရှိနိုင်ခဲ့တဲ့မဲဆန္ဒနယ်တွေလည်းရှိပါတယ်။ဒါနဲ့ပတ်သက်ပြီးအမျိုးသားလူငယ်ကွန်ကရက်ကနည်းပညာညှိနှိုင်းရေးမှူးကိုဘော့စကိုကပြောပါတယ်
။ပြိပခဖြစ်နေတဲ့နေရာတွေပေါ့နော်။ဥမာဟိုကျွန်တော်တို့ဆိုရင်လူရှာတဲ့အပိုင်းမှာလည်းတချို့အကြောင်းအရာပြဿနာရှိတယ်ပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်ကချင်းပြည်နယ်မှာရှိတယ်။သို့ပေမဲ့ဗမော်တို့မန်စီတို့နောက်ပြီးကြတော့အဲ့ဒီအနီးပတ်ဝန်းကျင်မှာကျွန်တော်တို့လူရှာလို့မရဘူးပေါ့နော်။ဘာလို့လဲဆိုတော့ရွေးကောက်ပွဲအနီးကာလမှာကျွန်တော်တို့ဗမော်နဲ့မန်စီဆိုတာနိုင်ဝက်လောက်ပဲသွားရတဲ့ခရီးအရန်ကတ်နေတယ်။တိုးပေမဲ့မန်စီအိုဝါနန်းလေးမှာစစ်ဖြစ်နေတော့ဘယ်သူမှကျွန်တော်တို့လေးလာစောင့်ကြည့်မလုပ်ပေးနိုင်တော့ဘူး။အဲ့မှာသူကိုယ့်ရဲ့အသက်အန္တရာယ်ထက်ဘယ်သူမှဟိုဂယူမဆိုင်နိုင်တော့ကျွန်တော်တို့အနေနဲ့အဲ့လိုနေရာတွေပေါ့နော်။အဓိကရှမ်းပြည်နယ်တောင်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းကရင်ပြည်နယ်နဲ့ကချင်ပြည်နယ်နဲ့ဆိုစုစုပေါင်းကျွန်တော်30ဝန်းကျင်လောက်တော့ရှိမယ်ထင်တယ်ကျွန်တော်တို့အကုန်လုံးပါ
။အမျိုးသားလူငယ်ကွန်ကရက်ကထုတ်ပြန်တဲ့အစီအခံစာထဲမှာအကြံပြုတိုက်တွန်းချက်တွေလည်းပါရှိပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်ကိုယ်စားလှယ်တွေနိုင်ငံတော်ဝန်ထမ်းဆောင်မဲ့ဝန်ကြီးနေရာနဲ့နိုင်ငံတော်သမ္မတနေရာအတွေ့အသက်အရွယ်ကန့်သက်ထားတာတွေကိုပြင်ဆင်သင့်တယ်လို့ကိုမိုးသွေးကပြောပါတယ်။
နောက်ပြီးတော့အခြေခံဥပဒေမှာကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်တော်တော်လေးစဉ်းစားစရာပေါ့နော်စဉ်းစားရခက်တဲ့အကြောင်းသမ္မတဆိုရင်55ဖြစ်ရမယ်ပြည်တော်သူဝန်ကြီးဆိုရင်40ဖြစ်ရမယ်နော်နောက်ပြီးတော့ပြည်နယ်တိုင်းဒေသကြီးမှာရှိတဲ့ပြည်တော်စုစင်မုတ်တဲ့ဝန်ကြီးတွေဆိုလို့ရှိရင်35အနည်းဆုံးရှိရမယ်။စသဖြင့်အသက်တွေလို့ကြီးတင်ငယ်လိုက်ရင်ရှောက်လို့တာဒါအတိတ်ပဲလေကျွန်တော်တို့နားမလည်ဘူးတာတွေကတော့ဆိုတော့ကျွန်တော်ထင်တယ်အဲ့ဒါတွေကပြင်ဆင်သင့်တယ်လို့ပြင်ပါတယ်။ဖြစ်တင်တာကတော့ကျွန်တော်တို့လူငယ်လူရွယ်ပို့ပြီးတော့ပါဝင်နိုင်ဖို့ဆိုလို့ရှိရင်ဒီလွတ်တော်ကိုယ်စားလှယ်ဖြစ်ဖို့အတွက်ကိုဒီအသက်ကန့်သက်ချက်ကိုပေးပြတင်တယ်18နှစ်မဲပေးနိုင်ခွင့်ရှိသူတိုင်းရွေးချယ်ခံနိုင်ခွင့်ရှိတယ်ဆိုတဲ့ပုံစံမျိုးဖြစ်အောင်လုပ်ပေးတင်တယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်။အဲ့ဒီလိုလုပ်ဖို့လည်းကျွန်တော်တို့ကတိုက်တွန်းချင်ပါတယ်။
လာမယ့်ရွေးကောက်ပွဲတွေမှာလူငယ်ကိုယ်စားလှယ်တွေကိုပိုပြီးနေရပေးဖို့နဲ့တိုင်းရင်းသားပေါင်းစုံနဲ့ဘာသာပေါင်းစုံပါဝင်ခွင့်ရအောင်ထည့်သွင်းပေးဖို့နိုင်ငံရေးပေါ်တီတွေကိုအကြံပြုထားပါတယ်။ဒါအပြင်မဲဆန္ဒနယ်အားလုံးကဒေသခံပြည်သူတွေမဲပေးခွင့်ရရှိနိုင်ရေးအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ရေရှည်တည်တဲ့ငြိမ်းချမ်းရေးရရှိအောင်အမြန်ဆုံးဆောင်ရွက်တင်တယ်လို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။